year's report, we really focused in on newborns, and we found that a baby's birthday is actually the most dangerous day.
ဒီနေ့အစီရင်ခံစာမှာမွေးကင်းစာကလေးတွေကိုအထူးအလေးပေးဖော်ပြထားပါတယ်။စာမွေးဖွားတဲ့နေ့ဟာအဲ့ဒီကလေးအတွက်အသက်အန္တရာယ်အရှိဆုံးနေ့ပါပဲ။မွေးတဲ့နေ့မှာပဲတည်ဆုံးတဲ့ကလေးအရေးအတွက်ဟာသက်တမ်းကျော်ရှိပါတယ
်။ Save the Children အဖွဲ့အစည်းဥက္ကဋ္ဌ Caroline Miles ကဖွံ့ဖြိုးဆဲနိုင်ငံတွေမှာမွေးကင်းစာကလေးတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့လုပ်ပေးနိုင်တာတိတ်မရှိဘူးဆိုတဲ့ကျေပြတ်နေတဲ့အယူဆမှားတွေရှိနေတဲ့အတွက်မွေးကင်းစာကလေးငယ်တွေတည်ဆုံးမှုနှုန်းမြင့်မားရတာဖြစ်တဲ့အတွက်အဲ့ဒီအကြောင်းကိုဒီနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာမိမောင်ထုတ်ပြထားတာဖြစ်တဲ့အကြောင်းပြောကြားသွားတာပါမွေးကင်းစာကလေးတွေဟာမွေးပြီးပြီးချင်းပထမနေ့မှာပဲဘာကြောင့်အသက်အန္တရာယ်စိုးရိမ်ရလဲဆိုတဲ့အကြောင်းအရာတွေမျိုးမျိုးရှိတယ်လို့လည်း Miss Miles ကပြောပါတယ်
It's when they can die of very preventable things. So babies are dying of infection.
ကာကွယ်လို့ရတဲ့အခြေအနေဖြစ်ပေမဲ့လို့လည်းအသက်ဆုံးရှုံးကြတာတွေ့ရပါတယ်။ယောဂါကြောင့်သေဆုံးကြသလိုလားမစီပဲမွေးရကသေဆုံးတာမွေးမွေးချင်းမှအသက်ရှူအောင်မလုပ်နိုင်လို့သေဆုံးကြတာတွေလည်းရှိပါတယ်
။ဒါအပြင်ကမ္ဘာပေါ်မှာမွေးကင်းစာကလေးသေဆုံးမှုနှုန်းအမြင့်ဆုံးအနေနဲ့အာဖရိကတိုက်မှာဘာကြောင့်ဖြစ်ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့လေ Miss Miles က
I think the issue in sub-Saharan Africa is really getting the care that these newborns need to the places where they're being born.
Africa တိုင်း Sahara အပိုင်းဒေသမှာကလေးတွေကိုမိဖွားတဲ့နေရာတွေမှာကျန်းမာရေးပြုစုစောင့်ရှောက်မှုမပေးနိုင်လို့အခုလိုမျိုးအခြေအနေဆိုးရတာလို့ကျွန်မထင်ပါတယ်။ကျန်းမာရေးပြုစုစောင့်ရှောက်မှုကမြို့နယ်တွေမှာတွင်ပဲအဆုံးသတ်ကြတာတွေ့ရပြီးတော့မိခင်တွေအတွက်ကျေးလက်ဒေသတွေမှာဆေးကန်းတွေမရှိကြပါဘူး။ဒါကြောင့်မို့မိရင်းမိခင်တွေထံကိုကျန်းမာရေးလုပ်သားတွေကအရောက်သွားနိုင်ဖို့လိုအပ်ပါတယ်
။အာဖရိကတိုက်ဆဟာရာအောက်ပိုင်းဒေသမှာပထမနေ့မာဒီမင်းဝိကင်းစကလေးတည်ဆုံမှုနှုန်းဟာ40ရာခိုင်နှုန်းရှိတာဖြစ်ပါတယ်။2013ခုနှစ်အတွက်ကမ္ဘာမိခင်တွေအခြေပြအစီရင်ခံစာကို Save the Children ကနိုင်ငံပေါင်း186နိုင်ငံကမိရင်းမိခင်တည်ဆုံမှုနှုန်းအသက်9နှစ်အောက်ကလေးတွေတည်ဆုံမှုနှုန်းမိခင်တွေကျောင်းပညာသင်ခွင့်ရတဲ့နှစ်ကာလတဦးကြစီဝင်ငွေနဲ့နိုင်ငံရေးမှအမျိုးသမီးတွေပါဝင်ခွင့်ခြေနေတွေအရအကဲဖြတ်ရာမှာကွန်ဂိုနိုင်ငံဟာအောက်ဆုံးအဆင့်မှာရှိပါတယ်။အောက်ဆုံးဆွေနိုင်ငံဖြစ်တဲ့ဆိုမာလီယာ၊ဆီယာရိုလီအွန်၊မာလီ၊နီဂျီ၊အန်ဂိုလာ၊အာဖရိကလေပိုင်းနိုင်ငံ၊ဂမ်ဘီယာ၊နိုင်ဂျီးရီးယား၊ချတ်နဲ့အိုင်ရီကော့စ်တို့ဟာလည်းအားလုံးအာဖရိကတိုက်မှာရှိကြတာဖြစ်ပါတယ်။ Save the Children အစီရင်ခံစာမှာနိုင်ငံပေါင်း186နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်152ချိတ်ပြီးမြန်မာနိုင်ငံအောက်မှာအာဖရိကနိုင်ငံတွေပဲကျန်ရှိတာတွေ့ရပါတယ်။အာရှနိုင်ငံတွေမှာဆိုမြန်မာဟာအောက်ဆုံးအဆင့်မှာဖြစ်ပါတယ်။မြန်မာအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာဆိုရင်ရောမိခင်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲ။အဆင့်တွေရတော့စင်ကာပူက15မလေးရှားက80ထိုင်းက80ဗီယက်နမ်က86အင်ဒိုနီးရှားနဲ့ဖိလစ်ပိုင်က106လောနိုင်ငံက121နဲ့ကမ်ဘောဒီးယားက130တို့ဖြစ်ပါတယ်မြန်မာအင်းကြီးချင်းနိုင်ငံကြီးတွေဖြစ်ကြတဲ့တရုတ်က68ဘင်္ဂလားဒေ့ရှ်က136နဲ့အိန္ဒိယက142နဲ့ဖြစ်ပါတယ် Save the Children ရဲ့စီးရင်စရာအစီရင်ခံစာအရမြန်မာနိုင်ငံမှာမွေးကင်းစကလေးတည်ဆုံမှုနှုန်းဟာပထမနေ့မှတင်1012ဦးတစ်လအတွင်းတည်ဆုံမှုဟာ30နဲ့9နှစ်အောက်ကလေးတည်ဆုံမှုဟာ1062ဦးရှိပါတယ်။မိခင်တွေနဲ့ပတ်သက်လို့တော့မိခင်250တိုင်းမှာတဦးကြစီဟာတည်ဆုံနိုင်မဲ့အန္တရာယ်ရှိပြီးမိခင်တွေရဲ့ပညာသင်ကြားနိုင်မဲ့နှစ်ကာလဟာ 9.5 နှစ်လို့ခန့်မှန်းထားပါတယ်။အုပ်ချုပ်ရေးပိုင်းမှာလည်းအမျိုးသမီးတွေပါဝင်နိုင်တဲ့အခန့်ကဏ္ဍဟာ 4.6 ဂိုင်းနှုန်းသာရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။ခုလိုအာရှမှာမြန်မာမိခင်တွေရဲ့အခြေအနေဘာကြောင့်နှိမ့်ချနေရပါသလဲပြီးတွင်မှာမိခင်တွေတည်ဆုံမှုရောပေါအောင်ဘယ်လိုလှုပ်ဆောင်ပေးနိုင်ပါသလဲဆိုတာကိုကနေဒါချေဆိုင်အက်ဒမန်တန်ဆီကောလိပ်မှာဂရိခဖြစ်တာဝန်ထမ်းဆောင်နေသူဒေါက်တာဒေါကင်ဆော်ဝင်းကိုမိချီခဲ့ပါတယ
်ကျမကြီးဘက်ကကြည့်မယ်ဆိုလို့ရှိရင်ဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကိုဝင်ရှိတဲ့ကာလမှာဒီကိုဝင်ကိုဘယ်လိုပြုစုဆောင်ရှောက်ရမလဲဘယ်လိုကိုဝင်ကိုဒီဆန်ကျမကြီးခန္ဓာမှာအနှံ့ရမလဲဆိုရဲအသိပညာမရှိတာရယ်နောက်ပြီးတော့လက်လံမမှီတဲ့အကြောင်းအရာတွေကလည်းအများကြီးပါတယ်။ဘာလို့အထူးသဖြင့်ဒီအကြီးလက်ဒေသတွေမှာနေထိုင်တဲ့အမျိုးသမီးတွေဆိုလို့ရှိရင်ဒီကိုဝင်ကိုအနှံ့မှုမရှိတဲ့အတွေ့ဒီကိုဝင်ဆောင်စဉ်ကာလမှာဒီမိခင်ရဲ့ကျန်းမာရေးကလေးရဲ့ကျန်းမာရေးအနေအထားကိုဘယ်လိုရှိရယ်ဆိုတာမသိဘူး။မသိတဲ့အခါမှာကလေးမွေးတဲ့အချိန်ကျမှဒီ ကြိုတင်မတိထားတဲ့အတွက်ဒီညှော်မှန်းမထားတဲ့ဒီအရေးပေါ်ပြဿနာတွေကဒီမွေးဖွားတဲ့အခါမှာပေါ်လာတဲ့အထူးသဖြင့်ဒီမွေးဖွားစဉ်မှာသွေးတော်နာမျိုးရှိမယ်နောက်ပြီးတော့လွယ်လွယ်ကူကူမမွေးနိုင်ဘူးခလေးကအနီထားမမှန်တဲ့အတွက်ကန့်လန့်ဖြစ်နေတာမျိုးတွေရှိမယ်နောက်ပြီးတော့အချင်းပုံမှန်မဖြစ်တဲ့အရေးပေါ်အခြေအနေတွေရှိမယ်အဲ့တော့အဲ့ဒီလိုမျိုးအရေးပေါ်ဖြစ်လာတယ်ဆိုလို့ရှိရင်လည်းဒီကရိယာပြည့်စုံနေပေါ့နော်ဒီစေဝါကုသမှုအပြည့်စုံပြီးနိုင်နေစီစေုံစီကံကိုအလွယ်တကူမသွားနိုင်ဘူးနောက်ပြီးတော့မိမိရဲ့ဒေတာမိမိရဲ့ဒီကြေးရွာတွင်မှာပဲဒီမီးဖွားပြီးနိုင်နေဒီစားဖွားလက်တယ်တွေဟာဆိုလို့ရှိရင်လည်းဒီအတွေ့အကြုံအပြည့်အဝမရှိတဲ့လက်တယ်တွေနဲ့လည်းတွေ့ကြုံနိုင်နေပေါ့နော်အဲ့လိုအနေထားတွေမှာဆိုလို့ရှိရင်ဒီမိခင်ရဲ့တိပြောင်းနှုံးနေရရောချဖို့မရှိဘူးပေါ့လေနောက်ပညာရေးအနေထားနဲ့လည်းဆက်ဆက်နေတယ်ပေါ့လေဒီအထူးသဖြင့်ဒီကျေးလက်ဒေသကအမျိုးသမီးတွေမှာဆိုလို့ရှိရင်ကျောင်းနေကွင်းရတဲ့အမျိုးသမီးဒီရဲ့နှုံထားအင်မတန်နေပါတယ်အဲ့ဒီခါမှာသူတို့ကဒီကျမ်းမာရေးဘုဟုသုတကိုလေးလာနိုင်တဲ့အခွင့်အရေးလည်းမရှိဘူးဒီအယူအဆမှားယွင်းမှုတွေလည်းအများကြီးရှိတယ်ကိုဝင်ကိုမမှန်ကန်ကန်နီးမှန်လမ်းမှန်ပြုစုစောင့်ရှောက်ရမယ်ဆိုတဲ့အသိပညာအပြည့်အဝမရှိဘဲနဲ့ကြားဖူးနာဝရီဒီအယူအဆလွဲမှားတာတွေနဲ့ဒီလိုမျိုးကိစ္စတွေကအကုန်လုံးကဒီမိခင်တည်ဆုံနှုံးကိုများစေနိုင်တဲ့အနေအထားတွေကိုတွန်းပို့နေတဲ့အခြေအနေရှိပါတယ်။နောက်ဗမာပြည်အစွန်ဖျားဒေသမှာနေထိုင်ရတဲ့အမျိုးသမီးတွေဟာဒီကျန်းမာရေးပြုစုစောင့်ရှောက်မှုဒီကိုယ်ဝန်စောင့်ရှောက်မှုကိုအဲသူတို့ကိုလက်လန်းမိအောင်လို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီလိုမျိုးအဲလက်လန်းမိနိုင်တဲ့အနေအထားတွေကိုဖန်တီးပေးဖို့လိုတယ်။နောက်တစ်ခုကတော့ဒီစီးပွားရေးပြည်စုံလုံလောက်မှုမရှိတဲ့အတွက်ဒီတနေ့စားဖို့တနေ့ရနိုင်ဖို့အတွက်ဒီမိခင်တွေကဒီအလုပ်တွေကိုလုပ်နေကြတဲ့အခါမှာဒီမိမိရဲ့ကိုယ်ဝန်ကိုစောင့်ရှောက်နိုင်တဲ့အခြေအနေခွင့်လန်းမရှိဘူး။အဲလိုမျိုးပြဿနာတွေဘောင်းဆောင်ဖြစ်နေတဲ့အခါမှာဒီမိခင်တွေကမတည်သေးမဲနဲ့တည်ကြတာပေါ့လေ။
ဝိကင်းစခရီးတည်ဆုံမှုနှုံးလေဘာကြောင့်မြင်မရရလဲဆိုတာကိုဒေါက်တာတော်ခင်စောဝင်းက
မွေးဖွားချိန်ကာလကြာတဲ့အခါမှာခလေးကပို့ပြီးတော့ဟိုတည်ဆုံမှုအန်ဒီရဲ့ပုံများရဲ့ပေါ့နော်။ဘာလို့ဆိုတော့မွေးဖွားတဲ့အချိန်ကာလကြာတယ်နောက်ပြီးတော့ဟိုအချင်းကကွာကြလာပြီဆိုလို့ရှိရင်ခလေးကအောက်ဆီဂျင်ဓာတ်ကောင်းကောင်းမရနိုင်တဲ့အတွေ့သူကတည်ဆုံနိုင်တဲ့အန်ဒီရဲ့များတယ်။နောက်တစ်ခုကဆိုလို့ရှိရင်ဒီလားမရှိတဲ့ခလေးပေါ့အထူးသဖြင့်ဒီရှစ်လမတိုင်ခင်မွေးဖွားတဲ့ဒီလားမရှိတဲ့ခလေးတွေဆိုလို့ရှိရင်လည်းဒီအတည်ဆုံနှုံးအများပါတယ်။အဲ့တော့အဓိကကတော့ဒီခလေးမွေးလာပြီဆိုလို့ရှိရင်ဒီခလေးကိုအသက်ရှူအောင်လို့သူ့ရဲ့အသက်ရှူလမ်းကြောင်းကိုအဲဘယ်လိုမျိုးအဲသူ့ရဲ့ဟိုအသက်ရှူလမ်းကြောင်းကိုပွင့်အောင်လို့ဘယ်လိုပြုစုဆောင်ရှောက်ရမလဲ။နောက်ပြီးလို့ရှိရင်ဒီအသက်ရှူလမ်းကြောင်းမှာဟိုရှိနေတဲ့အကြည့်အချွဲတွေအရည်တွေကိုဘယ်လိုထွက်အောင်အဲလုပ်ပြီးမှမဲပြီးတော့လူအပ်လို့ရှိရင်အဲအောက်ဆီဂျင်ဓာတ်ခလေးကိုပေးဖို့လိုတယ်။အဲ့လိုမျိုးဒီအရေးပေါ်ဒီခလေးပြုစုဆောင်ရှောက်နည်းဆိုင်ရာအဲပညာရတီကိုလည်းဒီတာဖဆီယာမာတွေကိုအဲလီချင်ထားပြီးဖို့လိုပါတယ်။နောက်တစ်ခုကခုနပြောသလိုပဲဒီအဲပေါင်မပြည့်လားမရှိတဲ့ကလေးလေးတွေဆိုလို့ရှင်သူတို့မှာဒီအသက်မရှူနိုင်တဲ့ပြဿနာအများကြီးရှိတယ်။အဲ့ဒီလိုခါမှာဆိုလို့ရှင်ဒီအသက်ရှူအောင်လို့ထိုးပေးလို့ရတဲ့ဆေးရှိပါတယ်။မကော်တီဇောထိုးပေးလို့ရတဲ့ဆဖက်တန်ဆိုရဲဒီအဆုတ်အားကောင်းအောင်လို့အဲချက်ချင်းမွေးပြီးတာနဲ့ချက်ချင်းကလေးကိုဆေးထိုးပေးလို့ရပါတယ်။အဲ့တော့ဒါပေမဲ့အဲ့ဒီလိုဆေးမျိုးတွေကဒီလက်တကန်းအတွင်းမှာလက်လန်းမီတဲ့နေရာမှာရှိဖို့လိုပါတယ်။အဲ့ဒီလိုမျိုးအသက်ကယ်ဆေးအဆုတ်အားကောင်းတဲ့ဆေးတွေကိုကလေးတွေကိုအဲအချိန်မီထိုးပေးနိုင်မယ်ဆိုလို့ရှင်တော့ဒီတော်ယုံတန်ယုံဒီကလေးတွေစုံနှုံးကိုလည်းအများကြီးကယ်တင်နိုင်ပါတယ
်။ဒီနှစ်ကမ္ဘာမိခင်တွေရဲ့အခြေပြအစီအခံစာမှာထိတ်ဆုံးကဖင်လန်ဖြစ်ပြီးနောက်ပိုင်းမှာ Sweden, Norway, Iceland, Netherlands, Denmark, Spain, Belgium, Germany နဲ့ Australia တို့လိုက်ပါပြီး American ပြည်ထောင်စုကတော့အဆင့်30ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေမှာမိခင်တွေရဲ့နေထိုင်မှုဘဝအဆင့်မြင့်ရတာဟာလေအမျိုးသမီးတွေပေါ်လေးစားမှုပြတ်တာတဲ့အခြေအနေပေါ်မှာမူတည်တယ်လို့အစိုးရကစားမှာထောက်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံအများစုမှာမိခင်တွေရဲ့အခြေအနေနှိမ့်ချကြရတာကတော့ကာကွယ်ကုသလွဲတဲ့ယောဂါတွေကိုလွယ်လွယ်နဲ့ကုသနိုင်စေတက်တက်သားသားနဲ့ကုသနိုင်ပေမဲ့လို့လေလက်တွေအကောင့်ထဲဖို့မှုနေပါတဲ့အထွက်ကြောင့်ပြင်အဓိကကတော့အစိုးရခေါင်းဆောင်ပိုင်းရဲ့ political will ဆိုတဲ့နိုင်ငံရေးရကြိုးပမ်းလှုပ်ဆောင်ပြီးလို့တဲ့ဆန္ဒနေပါကြတာကြောင့်ဖြစ်တယ်လို့လေအစိုးရခန်းစားမှာပြည်တင်ထားပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
် Bend but never break me, 'cause it only serves to make me more determined to achieve my final goal. And
stronger, not an arm.